အမေရိကန်လွှတ်တော်မှာအောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်မှုမဲခွဲမှုတွေ၃ရက်ဆက်တိုက်မအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တောက်ကြနေနေကင်ပိုင်းမှာလွှတ်တော်အမတ်တွေနောက်တစ်ကြိမ်ထပ်မံမဲပေးကြဖို့ရှိပါတယ်။ကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Kevin McCarthy ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့အကြိမ်ကြိမ်အဆိုပြုမဲပေးခဲ့ကြပေမဲ့ Republican Conservative အမြင်ပြင်းထန်တဲ့အမတ်၁၀ယောက်လောက်ကအပြင်းထန်ကန့်ကွက်နေတာကြောင့်လိုအပ်တဲ့အမဲအရေးအတွက်မရပဲဖြစ်နေတာပါ။မကာတီဟာ conservative အယူအဆကိုခိုင်ခိုင်မာမာဆွဲကင်သူမဟုတ်ဘူးလို့သူတို့ကပြောပြီးတော့ကန့်ကွက်နေကြတာပါမကာတီဟာကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အဖြစ်နဲ့16နှစ်တာဝန်ယူခဲ့တယ်လို့ပြီးခဲ့တဲ့လွှတ်တော်တက်တန်းကာလအတွင်းမှာလည်း Republican လူနည်းစုခေါင်းဆောင်အဖြစ်တာဝန်ထမ်းခဲ့တဲ့သူပါအသစ်ဖွဲ့စည်းတဲ့လွှတ်တော်မှာသူ့ကိုအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့မနေ့ကြာသရင်းနေ့အထိ17ကြိမ်မဲခွဲခဲ့ကြပေမဲ့မအောင်မြင်တာကြောင့်ဒီကနေ့ထပ်ပြီးတော့မဲပေးဖို့အတွက်ဆုံးဖြတ်ထားတာပါအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ဖို့လွှတ်တော်ကိုယ်စားလှယ်435ယောက်ထဲကထောက်ခံမဲ218မဲရဖို့လိုအပ်ပေမဲ့အမတ်200လောက်ရဲ့ထောက်ခံမှုကိုပဲလောလောဆယ်မှာရရှိထားပါတယ်။အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအရအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ဟာသမ္မတနဲ့ဒုသမ္မတပြီးရင်အမြင့်ဆုံးတာဝန်ဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌကိုပါတီတွင်းအမတ်တွေကကန့်ကွက်လို့မတင်မြောက်နိုင်တာကတော့အမေရိကန်သမိုင်းမှာနှစ်ပေါင်း100ကျော်အတွင်းဒါပထမဆုံးဖြစ်ပါတယ်ရှင်။